ဒီနေ့2016ခုနှစ်ဆေးပညာဆိုင်ရာနိုဘယ်ဆုရှင်အဖြစ်ဂျပန်သိပ္ပံပညာရှင်ယိုရှီနိုရီအိုဆူမီကိုရွေးချယ်လိုက်ပါတယ်။ဆဲလ်တွေကိုဘလို့ပြိုကွဲပြီးဘလို့ပြန်လည်ဖွဲ့စည်းသလဲဆိုတာနဲ့ပတ်သက်တဲ့အော်တိုဖေဂျီစနစ်ကိုရှာဖွေတွေ့ရှိခဲ့မှုအတွက်ချီးမြှင့်တာဖြစ်ပါတယ်။ဒီအော်တိုဖေဂျီကိုရှာဖွေတွေ့ရှိလိုက်တာကြောင့်ကင်ဆာ၊ခြေတုံလက်တုံပါကင်ဆန်ယောဂါနဲ့စီဂျိုယောဂါတွေကိုပိုနားလည်လာစေဖို့လမ်းပွင့်သွားစေတယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကအကြေညာချက်မှာဖော်ပြလိုက်ပါတယ်။ဆေးပညာဆိုင်ရာနိုဘယ်ဆုအနေနဲ့ကတော့ဒေါ်လာ6,300,000ချင်းမြန်မာဖြစ်ပါတယ်လို့လည်းကြေညာထားပါတယ်။အော်တိုဖေဂျီကိုတိခဲ့တာကနှစ်ပေါင်း90ကျော်ကြာခဲ့ပြီဖြစ်ပေမဲ့1990ပြည့်လွန်နှစ်တွေအတွင်းမှာယိုရှီနိုရီအိုဆူမီရဲ့အကူအသတ်တည်နာအပြီးမှာမှကုသရေးနဲ့ဆေးပညာအတွက်တိတ်ကိုအရေးပါတယ်လို့လက်ခံအသိအမှတ်ပြုခဲ့ကြတာဖြစ်တယ်လို့လည်းနိုဘယ်ဆေးပညာဆိုင်ရာဆုကိုတာဝန်ယူရွေးချယ်ပေးခဲ့တဲ့ Karolinska Institute ကဆိုပါတယ်။နှစ်စဉ်နိုဘယ်ဆုရွေးချယ်ချီးမြှင့်တဲ့အစီအစဉ်မှာကုသရေးဒါမှမဟုတ်လည်းဆေးပညာဆိုင်ရာနိုဘယ်ဆုကိုပထမဆုံးရွေးချယ်ကြေညာတာဖြစ်ပါတယ်။ဆေးပညာဆိုင်ရာနိုဘယ်ဆုချီးမြှင့်ခံရတဲ့အသက်82နှစ်အရွယ်အိုဆူမီကတော့တိုကျိုနည်းပညာဆိုင်ရာတက္ကသိုလ်ကပါမောက္ခဖြစ်ပါတယ်။နိုဘယ်ဆုချီးမြှင့်ခံရတာထက်ချီးမြှင့်တဲ့ဂုဏ်ပြုမှုမရှိတော့ဘူးလို့လည်းပါမောက္ခအိုဆူမီကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ယူပဗေဒဓာတုဗေဒငင်းချင်းစီးပွားရေးနဲ့စပိဆိုင်ရာနိုဘယ်ဆုတွေကိုတော့ဒီသတင်းပတ်နဲ့နောက်သတင်းပတ်တွေမှာကြေညာမှာဖြစ်ပါတယ်ခင်ဗျာ။